ဂျာမနီနိုင်ငံကိုရောက်နေတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါန်ဆန်းစုကြည်ဟာဒေသစံတော်ချိန်မကြာခင်အချိန်ပိုင်းတွင်မှဂျာမန်သမ္မတဝန်ကြီးချုပ်တို့နဲ့တွေ့ဆုံတော့မှာဖြစ်ပါတယ်။မနေ့ဖြန်မှာတော့ဂျာမနီနိုင်ငံကပေးအပ်တဲ့နိုင်ငံတကာဝီလီဘရန့်စုကိုလက်ခံရယူမှာပါ။အခုလိုဂျာမနီနိုင်ငံကိုရောက်နေတဲ့အချိန်မှာမြန်မာမိသားစုတွေကလည်းဒေါန်ဆန်းစုကြည်တက်ခိုတဲ့ဟိုတယ်ကိုဒီကနေ့မနေ့ခင်မှာတွားရောက်ပြီးကြိုဆိုနှုတ်ဆက်ခဲ့ကြပါတယ်။မက်ခင်ဖြူထွေးရေးအပြည့်အစုံကိုဆက်ပြီးပြောပြပါအောင်ရှင်။
ဧပြီလ10ရက်နေ့မနက်ပိုင်းမှာဂျာမနီနိုင်ငံဘာလင်မြို့ကိုရောက်ရှိလာတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါန်ဆန်းစုကြည်ကိုဂျာမနီရောက်မြန်မာမိသားစုတွေကသူတဲခိုတဲ့ဟိုတယ်ထဲအထိဝင်ပြီးကြိုဆိုနှုတ်ဆက်ခဲ့ကြတာဖြစ်ပါတယ်။ဒီကနေ့ကတော့ခဏပဲနှုတ်ဆက်ခွင့်ရခဲ့တာဖြစ်ပြီးတော့တနင်္ဂနွေနေ့ကြမှာသာဒေါန်ဆန်းစုကြည်နဲ့ဒီဂျာမနီရောက်မြန်မာမိသားစုတွေအေးအေးဆေးဆေးအချိန်ယူတွေ့ဆုံကြမှာဖြစ်တယ်လို့ဒီကနေ့ဒေါန်ဆန်းစုကြည်ကိုခရီးဦးကြိုတွားရောက်နှုတ်ဆက်ခဲ့တဲ့ဘာလင်မြို့ကကိုအေးမြင့်ကပြောပါတယ်။
တွေ့ကြပါဒစု ASD နဲ့ကြိုးစားခဲ့ရပါတယ်ဘုံနေမှာလည်း ASD ရခဲ့ရပါတယ်ဒစုနဲ့လည်းစကားလေးကောင်းကောင်းမျိုးပြောခဲ့ရပါတယ်ကျွန်တော်တို့ဒီဘယ်ထဲမှာလူကနည်းနည်းနဲ့တော့ကျွန်တော်တို့ကအယောက်15ယောက်တော့ပဲကျွန်တော်သွားနိုင်ခဲ့ပါတယ်ဒစုကတော့ကျွန်တော်တို့ဒီလိုပါပဲဆက်သွင်းနေမှာကျွန်တော်တို့ဗမာနေနဲ့လူနဲ့တွေ့ကြမယ်ပေါ့လေအဲ့ဒါတွေပဲကျွန်တော်တို့စကားပြောပြပါတယ်ခင်ဗျာနိုင်ငံခြားရေးရုံးကနေကျွန်တော်တို့တည်ချတာကနေရာဒီပါတွေပြပြတည်ချတာကျွန်တော်တို့လက်လက်ပြုနာပါတယ်ကြိုးစားမှုပေးပါတယ်ခင်ဗျာ
ဒီကနေ့နေ့လယ်ပိုင်းမှာတော့ဒေါ်ဆန်းစုကြည်ဟာဂျာမနီသမ္မတယိုအဟင်ဂုတ်ဂျာမနီဝန်ကြီးချုပ်အန်ဂလာမာကဲလ်အပါအဝင်ဒီဂျာမနီအစိုးရအကြီးအကဲတွေနောက်လွှတ်တော်ဥက္ကဋ္ဌနော်ဘတ်လာမာတိုနဲ့လည်းတွေ့ဆုံမျိုးရှိပြီးတော့ဂျာမနီနိုင်ငံကနေမြန်မာနိုင်ငံသားတွေအတွက်အကျိုးဖြစ်စေမဲ့အကူအညီအထောက်ပံ့တွေရရှိဖို့မျှော်လင့်တဲ့အကြောင်းလဲကိုအေးမြင့်ကပြောပါတယ
်အခုအမေစုကကျွန်တော်တို့နဲ့တွေ့ပြီးဂျာမန်သမ္မတနဲ့နေ့စာဆမယ်ဆပြီးရင်သူတို့ထပ်ပြီးဒီဂျာမန်ဝန်ကြီးချုပ်အန်ဂလာမာကဲလ်နဲ့တွေ့ဖို့အစီအစဉ်ရှိပါတယ်ခင်ဗျာမနေ့ပြန်ပါလို့ချင်းကျွားဒီSPD ပါတီကနေပြီးတော့ဝီဘလန်စုကိုဒေါ်စုကိုဟိုပေးပါမယ်ခင်ဗျာအဲ့ပို့တော့ကျွန်တော်တို့ဗမာပြည်သွားတက်ပါမယ်ခင်ဗျာကျွန်တော်တို့ကတော့သူ့ဟာလေကျွန်တော်တို့ဗမာပြည်အတွက်ရှေ့ဆောင်ရွက်ရမယ့်လုပ်ငန်းစဉ်တွေဒီကျွန်တော်ဒီဆိုရနဲ့အဲတိုင်ပင်ပြီးတော့သူဖြစ်ချင်တဲ့ဆန္ဒတွေသူပြောပြပြီးတော့ဒီဟာလူရလည်းဒီဟာအစိုးရလည်းအမေစုအတွက်လိုအပ်တာတွေကိုဖြည့်ဆည်းပေးမယ်လို့ကျွန်တော်တို့ထင်ပါတယ်ခင်ဗျာ
ဒေါ်ဆန်းစုကြည်ရဲ့ဒီခီးစဉ်ကနေမြန်မာနိုင်ငံဒီမိုကရေစီပြုပြင်ပြောင်းလဲမှုနဲ့ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေမှာနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုအလားအလာကောင်းတွေဖန်တီးပေးနိုင်ဖို့မြန်မာရေးတက်ကြွလှုပ်ရှားသူတွေကမျှော်လင့်နေကြတာပါဒီနှစ်ဖေဖော်ဝါရီလ9ရက်နေ့တုန်းကဂျာမနီသမ္မတယိုအဟင်ဂုတ်နဲ့အတူဂျာမနီအစိုးရဝန်ကြီးအဖွဲ့ဝင်တွေနောက်လွှတ်တော်အမတ်တွေနဲ့စီးပွားရေးခေါင်းဆောင်တွေမြန်မာနိုင်ငံကိုလာရောက်ခဲ့ပြီးတော့မြန်မာကဂျာမနီကိုပေးရမယ့်ကျွေးမြီတွေရဲ့90ရာခိုင်နှုန်းကိုလည်းအဲ့ဒီခီးစဉ်အတွင်းမှာပဲလျှော်ပေးခဲ့ပါတယ်အခုဒေါန်ဆန်းစုကြည်ရဲ့ဂျာမနီနိုင်ငံခီးစဉ်အတွင်းမှာတော့နိုဘယ်ငြိမ်းချမ်းရေးဆုရှင်တဦးဖြစ်တဲ့ဂျာမနီဝန်ကြီးချုပ်ဟာဝီလီဘရန့်ကိုဂုဏ်ပြုပေးအပ်တဲ့ International ဝီလီဘရန့်ဆုကိုဒေါန်ဆန်းစုကြည်လက်ခံရယူမှာဖြစ်ပြီးဘာလင်မြို့မှာသတင်းမီဒီယာတွေနဲ့တွေ့ဆုံဖို့ရှိပါတယ်။ဘာလင်မြို့ရဲ့ Free University of Berlin တက္ကသိုလ်မှာလည်းမိန့်ခွန်းပြောကြားမှာဖြစ်ပြီးတော့အဲ့ဒီမှာဒီမြမအရေးနဲ့ပတ်သက်လို့အပြန်အလှန်မေးမြန်းဆွေးနွေးမှုတွေလုပ်သွားဖို့ရှိတဲ့အကြောင်းလဲဂျာမနီရောက်မြမအရေးလှူရှားသူတွေကပြောပါတယ်။ဧပြီလ14ရက်နေ့မှာတော့ဒေါ်ဆန်းစုကြည်ဟာဂျာမနီနိုင်ငံကနေထွက်ခွာมาဖြစ်ပြီးအဲ့နောက်ပြည်သက်နိုင်ငံပါရီမြို့တော်ကိုခီးဆက်มาဖြစ်ပါတယ်။ပြည်သက်နိုင်ငံမှာတော့ပြည်သက်သမ္မတဖရန်ဆွာအိုလိုနဲ့အစိုးရအဖွဲ့ဝင်ဝန်ကြီးတွေနဲ့တွေ့ဆုံမှုရှိပြီးပြည်သက်စစ်တပ်ကတူနဲ့ပြည်သက်လွှတ်တော်တွေကိုလည်းတွားရောက်လေ့လာมาဖြစ်တဲ့အကြောင်းဒေါ်ဆန်းစုကြည်ရဲ့ခီးစဉ်နဲ့အတူလိုက်ပါသွားတဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ကိုဖြိုးစရာတော်ကပြောပါတယ်။ဧပြီလ18ရက်နေ့မှာတော့ဒေါ်ဆန်းစုကြည်ဟာမြန်မာနိုင်ငံကိုပြန်လည်ရောက်ရှိมาဖြစ်ပါတယ်ရှင်။